ချင်းပြည်နယ်ဟာခါနဲ့ဖလန်းဘက်မှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာမနေ့တုန်းကပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်တိုက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်ဖွဲ့ဘက်ကအထိခိုက်များပြားခဲ့ပြီးပြည်သူကာကွယ်ရေးတပ်ဖက်ကတော့၄ဦးကြာဆုံးခဲ့တယ်လို့ချင်းလန်း Defense Force အဖွဲ့ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မာပြောပြပေးပါရှင်။
ချင်းပြည်နယ်ဟာခါနဲ့ဖလန်းမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဇွန်လ29ရက်မနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုမှာစစ်ကောင်စီတပ်ဘက်ကအယောက်40လောက်သေဆုံးခဲ့ကြောင်းချင်းလန်း Defense Force အဖွဲ့ပြောရေးဆိုခွင့်ရှိသူတူက VOA ကိုပြောပါတယ်။ဟာခါမြို့နယ်မှာရှိတဲ့ပွန်စွန်နယ်မြေရဲစခန်းကိုမနေ့ကမနက်အစောပိုင်းကဟာခါ CDF အဖွဲ့ကတွားရောက်တိုက်ခိုက်ပါတယ်။9နာရီကျော်ကြာအပြန်အလှန်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကအယောက်20လောက်သေဆုံးခဲ့ပြီးဟာခါ CDF ဘက်ကတဦးထဏ်ရာရရှိတယ်လို့ပြောပါတယ်။
ဒါစကားလုံးဒီဒီရဲ့ဖာခါပစ်ဆန်ကျွန်တော်ဒီတွားပစ်တော့မနေ့ပိုင်း9နာရီလေးစီလောက်ဝန်ကျင်ကနေကြည့်ပြီးတော့ဒီပစ်ချင်တော့အရင်ကကြာသွားတယ်ဟို7နာရီအထီလောက်ကိုပြခတ်မှုရှိရပါတော့။အဲမှာဟိုဒီဒီဘက်ကအရောက်နေစင်ခတ်ရှည်ပြီးတော့ကျွန်တော်ဥပ္ပမာတော့ပြေးစားတန်းရတယောက်ရသွားတယ
်။အပြာလာပြခတ်မှုဖြစ်ပြီးညနေပိုင်းမှာစစ်ကောင်စီတပ်ကထိခိုက်သူနဲ့တေဆုံးသူအလောင်းတွေကိုလာကောက်ယူပြီးအင်အားဖြည့်ဆည်းတယ်လို့ပြောပါတယ်။စစ်တပ်ကအင်အားဖြည့်ဆည်းထားပေမဲ့ပြည်သူကာကွယ်ရေးအဖွဲ့ကတိုက်ခတ်မှုတွေလုပ်နေတာပါ။တိုက်ပွဲတွေကြောင့်မြို့ကထွက်ပြေးသူတွေအတွက်လိုအပ်တဲ့ပစ္စည်းတွေပြန်ယူတဲ့လူငယ်နှစ်ယောက်ကိုစစ်တပ်ကဒီနေ့မနက်ပိုင်းမှာပြစ်ခတ်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်။ရဲကင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးဟာခါဒေသခံတို့ကတော့အခုလိုပြောပါတယ်
။ဒီကျွန်တော်တို့ဟာခါဟိုတက်ဟာခါမြို့နယ်ထက်ဒီပုံစုံရဲကင်းစခန်းပေါ်တော့ကျွာပုံစုံရဲကင်းစခန်းတို့မျိုးနေရမနက်ကပြစ်ကြတယ်မယ်။ဒီကိမှုတော့ကို20နီးပါးလောက်တည်ရဲ့လို့တက်ဒီရဲကင်းစခန်းတော်ကြီးရဲ့လို့ပြောတယ်။ဟောလဲတီချတော့လို့တော့မတည်ဘူးပေါ့။ CDF တက်ကတော့တိုင်ရရတဲ့လူပဲရှိတယ်ဆိုပဲပြောတယ်
။အလားတူဖလန်းမြို့နယ်မှာလဲစစ်ကောင်စီတပ်ဘက်ကထိုးစစ်ဆင်လာရာကနေမနေ့ကတိုက်ပွဲဖြစ်သွားပါတယ်။အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီတပ်ဘက်ကအယောက်20အထက်သေဆုံးခဲ့တယ်လို့ထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိတယ်လို့ Chinland Defense Force အဖွဲ့ပြောရေးဆိုခွင့်ရှိသူပြောပါတယ်။ပြည်သူ့ကာကွယ်ရေး CNDF ကတော့၄ဦးကြာဆုံးတယ်လို့ဆိုပါတယ်
။ Chinland CNDF ပေါ့နော် CNDF CDR ပေါ့။အဲဒီအနေဆိုရင်ဒီ၄ယောက်ကြာသွားတယ်ဒီစစ်ကောင်စီဘက်ကပြောတော့20ခန့်ပေါ့နော်။ဒီ20ထက်ညံလုံးကြာသွားစီ Chinland ဘက်ကကြာတော့ဟိုပစ်တာကံစစ်ရှိရတာကံစစ်တဲ့ဒီဟာခါကျွန်တော်စစ်ကူမနေ့ပိုင်းမှာစစ်တဲ့ပုံစံဒီကျွန်တော်တို့ထပ်ထပ်ပြောပြတယ်။ဟိုပလန်ပစ်ချာတော့သူတို့ကသူစစ်စင်လာတော့ပေါ့
။ဒီပြက်ခတ်မှုအတွင်းထိခိုက်သိမ်းဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောတယ်သိမ်းဆုံးမှုအရေးအတွက်ကိုအတည်ပြုနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုခြင်းမရှိပါဘူးရှင်။